ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်ကလေးတွေကိုပညာရေးကူညီပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာကလေးတွေပညာသင်ကြားခွင့်ရရေးဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းတဲ့လှုပ်ရှားမှုကိုလည်းစတင်လိုက်တာပါ။ထောင်ထောင်ချီတဲ့ရိုဟင်ဂျာကလေးတွေဟာမြန်မာနိုင်ငံမှာသာမကဒုက္ခသည်ဖြစ်ခုလုံနေတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းပညာမတင်နိုင်မဲ့ဖြစ်နေရတဲ့အကြောင်းလည်းပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar ကဒုက္ခသည်စခန်းတွေမှာတန်းဝက်လောက်ရှိတဲ့ရိုဟင်ဂျာကလေးတွေဟာပညာမတတ်တဲ့မျိုးဆက်တစ်ခုဖြစ်လာနိုင်တဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့လည်းပြောဆိုထားတာပါ။ပညာမတတ်ပဲကြီးပြင်းလာတဲ့ကလေးတွေအနေနဲ့ငွေစည်းဝါးမကုန်မှုလူမောင်ကုန်မှုလက်နက်ကင်ဖွဲ့စည်းကဖွဲ့စည်းကစီယုံတင်းသွင်းမှုတွေပါဝင်ကြီးလေးတဲ့ရာဇဝတ်မှုမခင်တဲ့လုပ်ရည်တွေမှာအတုံးချခံရနိုင်တယ်လို့လည်းသတိပေးထားပါရယ်တင်တော်တဲ့ဘာသာစကားနဲ့တင်ယုံညင်းနဲ့ထောက်ခုရင်းနဲ့ပညာသင်ကြားပေးနိုင်မယ်ဆိုရင်ရင်းရကလေးအနေနဲ့သူတို့ရပိုင်ခွင့်ခွင့်ရရရှိခံစားနိုင်တယ်လို့သူတို့နေထိုင်ရာလူမှုတိုင်းဝိုင်းနဲ့စီးပွားရေးမှာလည်းထောက်ခုဖြစ်လာနိုင်တဲ့အကြောင်းပြောဆိုထားတာပါရင်းရကလေးတွေပညာသင်ကြားဝင်ရရေးဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာကို Amnesty International က website စာမျက်နှာကနေစာရေးသားတိုက်တွန်းကြဖို့လဲစီစဉ်ထားပါတယ်။ရိုဟင်ဂျာကလေးတွေကိုပညာသင်ကြားခွင့်ပေးတာဟာနေရပြောင်းရေးလုပ်ငန်းစဉ်တွေမှာအဟံတာမဖြစ်နိုင်တဲ့အကြောင်းလဲအဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြခဲ့တာပါ။မြန်မာစစ်ရေးကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံမယ်အကြောင်းပြောဆိုထားတာဖြစ်ပါတယ်။